ုံဆန်ခမကြောက်ဖြူရည်နဲ့စိတ်ကမ်းစီမံကိန်းနဲ့နောက်ဆုံးတရုတ်နဲ့မြန်မာနှစ်နိုင်ငံများမှာသဘောတူညီမှုတစ်ခုရလာကြပါပြီ။တကယ်တော့ဒါပထမအဆင့်သာဖြစ်ပါတယ်။သဘောတူညီမှုကိုအတော်ကြာကြာညှိနှိုင်းယူခဲ့ရတာဆိုတော့ဒီသဘောတူညီမှုကိုဆက်လက်အကောင့်ထဲဖော်မက်ကိစ္စအလုံးဖြောင်ဖြူးသွားပြီလို့ဆိုနိုင်ပါသားခမ
While looking into the implementation, we believe thatThere are still issues to be ironed out because, for example, when coming to the Jiaopu Deep Sea Port, there are originally 4 stages, right?So the agreement that you just talked about.
ဒီလက်တွေ့အကောင့်ထဲဖော်ရေးနဲ့ပတ်သက်ပြီးတော့ပြောရမယ်ဆိုရင်တော့ဒီဖြည့်ရှင်းရမယ့်ကိစ္စ2ရက်ရှိပါလိမ့်မယ်။ကြောက်ဖြူရင်းနဲ့စီမံကိန်းကမူလကအဆင့်၄ဆင့်ရှိပါတယ်။အခုရှင်ပြောတဲ့1.3ဘီလီယံကိစ္စကပထမအဆင့်ပဲဖြစ်ပါတယ်။ဒီပထမအဆင့်ကလည်း1.6 billion ကနေပြီးတော့ 1.3 billion အထိ short ချပြီးတော့ပိုင်ဆိုင်မှုကိစ္စမှာလဲအစကတရုတ်က85ရာခိုင်နှုန်းနောက်ပြီးမြန်မာက15ရာခိုင်နှုန်းရှိခဲ့ရာကနေအခုမြန်မာဘက်က30ရာခိုင်နှုန်းအထိရယူဖို့တိုးမြှင့်လိုက်တာပါ30ရာခိုင်နှုန်းတဲမှာဆိုရင်15ရာခိုင်နှုန်းကမြေအတွက်ဖြစ်ပြီးတော့ကျန်တဲ့15ရာခိုင်နှုန်းကတော့ငွေဆိုက်ရမှာဖြစ်ပါတယ်ဆိုတော့ဒီငွေတွေကိုသူတို့ကိုယ်တိုင်ရှာမလားဒါမှမဟုတ်တရုတ်ဘက်ကနေပြီးတော့ချီးမလားဆိုတာကိုစောင့်ကြည့်ရအောင်ပါပါနောက်ပြီးတော့လက်တွေ့အကောင့်ထဲပေါ်တဲ့အခါမှာလည်းအရင်တရုတ်စီမံကိန်းတွေအတွေ့အကြုံရဆိုရင်တဘာဝပတ်ဝန်းကျင်ထိခိုက်မှုလူမှုပတ်ဝန်းကျင်ထိခိုက်မှုအလောက်ကိုင်းဖန်တီးပေးမဲ့အခြေအနေဒါတွေကိုဒေသခံတွေကအထူးပဲစိုးရိမ်နေကြတာပါဒီကိစ္စတွေကိုဒေသခံမြန်မာတွေတွေမကဘဲနဲ့ပြည်ပလေးလာသူတွေလည်းစောင့်ကြည့်နေပါလိမ့်မယ
်ဒီကိစ္စနှစ်ခုအနက်ပထမအချက်ဖြစ်တဲ့ငွေကြေးကိစ္စနဲ့ပတ်သက်ပြီးမေးချင်ပါတယ်အရင်တုန်းကတော့သတိလင်္ကာမှာဖြစ်တဲ့နမူနာကိုကြည့်ပြီးတော့တရုတ်ရဲ့ကျွေးမီဝန်ထုတ်ဝန်မှုပြီးပြီးတော့နလမလူထိုင်အောင်ဖြစ်မယ်ဆိုတာကိုမြန်မာဘက်ကအများအားဆိုရင်တကြည်စီးခဲ့ပါတယ်။ဆိုတော့အခုမြန်မာဘက်ကအရင်နှစ်တူတယ်လက်ရှိတံပိုးကိုလည်းပဲအတော်အသင့် short ချလိုက်ကြတယ်ဆိုတော့တရုတ်ရဲ့ကျွေးမီပြဿနာကမြန်မာဆိုရင်ညာမလိုတော့တဲ့အခြေအနေရောက်သွားပြီလို့ဆိုနိုင်ပါမှာခင်ဗျ
ာ။ Well, I think for the case of Jiaopu, originally when theSo we know that the total size of the deep sea port was
about $9.2 billion ရှိပါတယ်ဒီအထက်မှာမြန်မာဘက်က30ရာခိုင်နှုန်းစိုက်မယ်ဆိုရင် $2 billion အရင်နှစ်ပြုတ်ရပါလိမ့်မယ်စိုက်ထားရဲ့မြေပုံနှုတ်လိုက်ရင်တော့မှ$1 billion ကျန်ပါသေးတယ်ဆိုတော့မူလရည်ရွယ်ထားတဲ့ 9.2 billion စီမံကိန်းကိုဆက်လုပ်သွားမလားဆိုတာကျွန်မမသိနိုင်ပါဘူးအခုလောလောဆယ်လှုပ်လိုက်တာကတော့မြန်မာဘက်ကနေပြီးတော့ဘန်နာရေးဝင်ပဒုတ်ဝင်ဖို့တက်တာမှုရရှိသွားစီပါတယ်။ဒါမဲ့လည်းအပြေအဝဆက်လုပ်လာမယ်ဆိုရင်တော့ဝင်ဒုတ်ဝင်ဖို့ပို့ပြီးကြီးလာမှာတည်ကြပါရယ်
။ဒီတရုတ်ရဲ့ကြောက်ဖြူစီမံကိန်းဟာမြန်မာအနောက်ဖက်အင်းကြီးချင်းနိုင်ငံကြီးဖြစ်တဲ့အိန္ဒိယအတွက်လည်းပဲဒါအဓိကတွန်းအားတရားဖြစ်လာမယ်လို့ထင်ပါရယ်။အိန္ဒိယဟာအခုဝန်ကြီးချုပ်နရင်ဒရာမိုဒီလက်ထက်မှာ Act East ဆိုတဲ့ဘူဟာရအရဒါအရှေ့တောင်အခြားနိုင်ငံတွေကိုထိုးဖောက်ပြီးစီးပွားရေးလုပ်ဖို့စင်ရကိစ္စမှာမြန်မာအဓိကကြပါတယ်။ဒါကြောင့်လဲမြန်မာမှာယင်းနှိမ့်နိုင်ရေးကိစ္စကိုအချိန်ဟုန်မြင့်ဖို့တရုတ်ကသိမြင့်နေပြီးငါတို့နောက်ကျလို့မဖြစ်ဘူးဆိုပြီးတော့အိန္ဒိယဘက်ကတွန်းအားပေးတာတွေတိုက်တွန်းတာတွေအများကြီးတွေ့လာရပါတယ်။ဒီနှစ်ခုကိုဘယ်လိုနှိုင်းရှင်ပြောလို့ပါလဲခင်ဗျာ။ရှေ့လာလာ
။ Well with the Indian investment we know that because of the different political systems The Indian bureaucracy.
အိန္ဒိယဘက်ကနေပြည်ဒီယင်းနှိမ့်နယ်မှုနဲ့ပတ်သက်ပြီးပြောရမယ်ဆိုရင်နိုင်ငံရေးစနစ်အရအိန္ဒိယရဲ့ bureaucracy ယန္တရားဒါမှမဟုတ်လေဒီ democracy စနစ်ကတရုတ်နိုင်ငံရဲ့ဆုံးဖြတ်ချက်ချမှုစနစ်ထက်အများကြီးပိုပြီးကျန်ကြပါတယ်။တရုတ်ဘက်ကတော့တပတ်အတွင်းဆုံးဖြတ်ချက်ချပြီးတော့ငွေစိုက်နိုင်ပါတယ်။အိန္ဒိယကဒီလိုမဖြစ်နိုင်ပါဘူး
။ Okay ကျွန်တော်ကြားဖြတ်ပြီးမေးပြရစီဒီမှာတခုဒါဟာ democracy စနစ်ထက်အနာသုံးဆုံးဖြတ်တဲ့စနစ်ကပိုကောင်းတယ်လို့ပြောလို့ရတဲ့သဘောလားခင်ဗျာ။
Well, I think it's just a different government structure.
ဒါကအစိုးရရန်နေရခြင်းကွဲလွဲမှုလို့ပဲထင်ပါတယ်ရှင်။တရုတ်ဘက်ကတော့ဒါကနိုင်ငံပိုင်စီးပွားရေးလုပ်ငန်းနိုင်ငံပိုင်ဘဏ်အားလုံးကအစိုးရပိုင်တာပါ။ဆိုတော့အစိုးရကဆုံးဖြတ်ချက်ချလိုက်ပြီဆိုတာနဲ့နိုင်ငံပိုင်လုပ်ငန်းတွေဘဏ်တိုက်တွေကိုလုတ်ခိုင်းလို့ရပါတယ်။အိန္ဒိယမှာတော့အဲ့လိုမဟုတ်ပါဘူး။ဥပမာအားဖြင့်ဒီမြန်မာနိုင်ငံမှာယင်းနှိမ့်မြုပ်နှံမှုတစ်ခုလုပ်နိုင်ဖို့အတွက်အဲ့ဒီစီမံကိန်းအတွက်ကိုပြည်သူ့အခွန်ဘဏ္ဍာကိုသုံးမယ်ဆိုရင်ပါလီမန်ကတစင်သွားရပါလိမ့်မယ်။ဒါကစီးပွားရေးအဖြစ်လှုပ်တင်သလား။အောင်မြင်နိုင်မဲ့လားလားရှိလား။နိုင်ငံရေးအရာရောလှုပ်တင်လှုပ်ထိုက်ရလားဆိုတာဆွေးနွေးရပါတယ်။အခြေတင်ပြောရပါလိမ့်မယ်။ဆိုတော့တရုတ်ဘက်မှာ state dominated approach နိုင်ငံတော်ကနေပြီးတော့ထိန်းချုပ်ချီကဲမှုကအဆုံးဖြတ်ကိုပို့ပြီးတော့ထိရောက်စေတယ်လို့ပဲဒီနေ့အဖြစ်ကျွန်မပြောချင်ပါတယ်။နောက်တစ်ချက်သိထားဖို့လိုတာကအိန္ဒိယရဲ့စီးပွားရေးအင်အားကတရုတ်စီးပွားရေးအင်အားကိုမရှင်းတာပါဘူး။မြန်မာနိုင်ငံမှာဒီလောက်ပမာဏကြီးတဲ့ယင်းနှိမ့်နှံမှုကိုတရုတ်လုတ်တယ်လို့မျိုးအိန္ဒိယကမလုံနိုင်ပါဘူ
းဒီတရုတ်စီမံကိန်းအပေါ်မှာအမေရိကန်နဲ့အနောက်တိုင်းနိုင်ငံတွေကရောဘယ်လိုသဘောထားမှန်းလို့ထင်ပါလဲခင်ဗျာ
Oh, well, I'm sure you don't need me to elaborate on the impact of the Rohingya crisis.
Rohingya ပြဿနာရဲ့ခရဲရိုက်ခတ်မှုကိုအသေးစိတ်ရှင်းပြဖို့ပြောတာတော့မဟုတ်ဘူးထင်ပါတယ်။အခုနိုင်ငံတကာအတိုင်းအဝိုင်းကမြန်မာအစိုးရနဲ့မြန်မာစစ်တပ်တို့ရဲ့ Rohingya ပြဿနာပေါ်မှာကင်တွယ်မှုနဲ့ပတ်သက်ပြီးတော့အနှောက်လက္ခဏာသဘောထားရှိနေကြတာကိုကြည့်မယ်ဆိုရင်မြန်မာနိုင်ငံမှာဒီလောက်ကြီးမားတဲ့ပမာဏနဲ့ရင်းနှီးမြှုပ်နှံမှုအခုချိန်မှာဘယ်အနောက်နိုင်ငံကမှစိတ်ကူးကြလိုက်မှာမဟုတ်ပါဘူး။
ကျန်စဲနောက်တစ်ခုလူတွေသိကျင်နေရတဲ့ကိစ္စကဒီကြောက်ဖြူရင်တဲ့စီကန်းစီမံကိန်းဟာရပ်ဆိုင်ထားတဲ့မြေဆုံစီမံကိန်းနဲ့ဘယ်လိုဆက်စပ်မှုရှိနေလဲဆိုတဲ့ကိစ္စဖြစ်ပါတယ်။တချို့ကတော့အခုကြောက်ဖြူစီမံကိန်းဟာမြေဆုံစီမံကိန်းကိုရပ်ပစ်လိုက်ရတဲ့အတွက်အစားထိုးပေးတာလို့တော့စဉ်းစားနေကြပါတယ်။ဆိုတော့တရုတ်ဘက်ကဒီကြောက်ဖြူစီမံကိန်းကိုရာသွားပြီးဆိုပြီးတော့မြေဆုံစီမံကိန်းကိုမေးဖြောက်ပစ်လိုက်မယ်လို့ယူဆပါသခင်။
I don't think the Chinese investor, especially the SPIC, the Chinese investor on the Mizong project has forgotten about
this. This is the main game where the Yenny Mion and Mo located to it. To the Pinsu, no, D.O. SPIC, Gomni Nene, through Yenny Mion and Tare and Wijigo, Mipel Pilai below the Mamma Timau. A cool Lolose, Ma, Jalpu, to Siboyes on Gaysago, they brought Uza, Benito, Mizong Gaysago, now damn port high, Lutimai. Daga, D.O. Paca, Mizong Gaysago, Pippe, like below Masona Mau.ဒီမြေဆုံနဲ့ပတ်သက်ပြီးတော့နှစ်ဖက်အစိုးရတွေကဒါကိုလုံးဝစွန့်ပစ်လိုက်ပြီးလို့ကြေညာပြီးတော့စိုက်ထုတ်ပြီးအရင်းအီးတွေကိစ္စကိုလည်းအပြီးတိုင်မဖြေရှင်းနိုင်သေးသမျှဒီပြဿနာကရှိနေဦးမှာဖြစ်ပါရဲ့ရှင
်။ဟုတ်ကဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်နောက်ဆွေးနွေးခြင်းနဲ့အချက်တစ်ခုကတော့တိုင်းဒေသလက်နက်ကိုင်အင်အားစုတွေနဲ့ဆက်ဆက်နေပါတယ်။တရုတ်နိုင်ငံယူနန်နယ်နဲ့ရခိုင်ပြည်နယ်ဘက်ကကြောက်ဖြူဆက်ဆွဲတဲ့လမ်းဟာတိုင်းဒေသလက်နက်ကိုင်အင်အားစုတွေရဲ့နယ်မြေအများအပြားကိုဖျက်ဆီးပြီးသွားပါတယ်။ဆိုတော့ဒီလမ်းကြောင်းလုံုံစိတ်ချဖို့အတွက်ဒီတိုင်းဒေသလက်နက်ကိုင်အင်အားစုတွေနဲ့မြန်မာအစိုးရအကြငင်းချမ်းရေးရလာအောင်တရုတ်ဘက်ကပူပြီးဖိအားပေးလာနိုင်တယ်လို့ယူဆပါသခင
် Well the question is the Chinese government can put pressure on the ethnic groups to do what to surrender
ဒီညမှာမေးစရာကတိုင်းဒေသလက်နက်ကိုင်တွေကိုဘာလို့ဖို့ဖိအားပေးရမှာလဲဆိုတာပါလက်နက်ချကြလို့ဖိအားပေးဖို့ဆိုတာကတော့ဖြစ်လာလိမ့်မယ်လို့ကျွန်မမထင်ပါဘူးမြန်မာပြည်မြောက်ပိုင်းကတိုင်းဒေသအင်အားစုတွေလက်နက်ချဖို့တရုတ်ကဖိအားပေးသည့်တိုင်အောင်မှာဒီတိုင်းဒေသတွေကသူတို့ဆက်ပြီးတော့ရပ်တည်နိုင်ရေးအတွက်စိုးရိမ်ကြပါတယ်။ဆိုတော့တက်မတော်နဲ့ဘယ်လိုမျိုးသဘောတူညီမှုမျိုးရနိုင်မှာလဲ။တက်မတော်စီကဘယ်လိုဆက်ဆံမှုမျိုးသူတို့ရနိုင်မလဲဆိုတာတွေနဲ့ပတ်သက်ပြီးတော့စိုးရိမ်ကြတာဖြစ်ပါတယ်။ဒီတော့တရုတ်အစိုးရကကြောက်ဖြူစီမံကိန်းကိုလုတ်ခွင့်ရသွားလို့ဒီတိုင်းဒေသတွေကိုဂယူးဆိုင်တော့မှာမဟုတ်ဘူး။ဒါကြောင့်မလို့ဒီတိုင်းဒေသတွေငင်းငယ်ရေးကိစ္စမှာဆွေးနွေးဖို့တောင်းဆိုချက်တွေကိုလည်းယူဆိုင်စရာမလိုတော့ဘူးလို့မြန်မာဘက်ကထင်နေရင်တော့မိုက်ရာကြပါလိမ့်မယ်ရှင
်။ဆွေးနွေးတိုင်းဒေသအင်အားစုတွေကကြောက်ဖြူယူနန်ကုလူဆက်သွယ်ရေးလမ်းကြောင်းအတွက်လုံးဝအနှောင့်အယှက်မဖြစ်စေရပါဘူးလို့ပြောယုံနေပဲစိတ်ချလက်ချအေးအေးဆေးစီမံကိန်းတွေကိုဆက်လုပ်သွားရမယ်ဆိုတဲ့သဘောလား
။ Well,I have heard of this complaint or this suspicion or this warning from the Burmese side from almost 10 years ago that the ethnic rebels were going to attack the Chinese.
ဒီလိုမျိုးစောကတက်တဲ့စကားမျိုးမြန်မာဘက်ကလွန်ခဲ့တဲ့10နှစ်လောက်ကမေးခဲ့တယ်လို့ကျွန်မကြားဘူးပါတယ်။တရုတ်ပြည်ကိုပိုက်လိုင်းဖောက်မဲ့ကိစ္စမှာဒီလိုမျိုးပိုက်လိုင်းအတိုက်ခံရရင်တရုတ်ဘက်ကအများကြီးနစ်နာနိုင်ပါတယ်။အခုချိန်ထိတော့ဒီတိုင်းရင်းသားတွေတရုတ်ပိုက်လိုင်းကိုတိုက်ခိုက်တာမတွေ့ရသေးပါဘူး။ဒီတိုင်းဒေသအင်အားစုတွေကမြောက်ပိုင်းမဟာမိတ်အဖွဲ့ရဲ့ထိန်းကုပ်မှုအောက်မှာရှိနေသမျှတရုတ်ရဲ့အကျိုးစီးပွားတွေကိုတိုက်ခိုက်ထိပါစေလိမ့်မယ်လို့ကျွန်မမထင်ပါဘူး။သူတို့ကတရုတ်ကထောက်ပံ့ထားပါသူတို့ရက်တည်ရေးတွေတရုတ်ကိုသူတို့လိုအပ်ပါတယ်။သူတို့ကိုထမင်းကျွေးရက်လက်ကိုသူတို့ဘလို့ပြန်ပြီးတော့ကိုက်ပါမလဲရှင
်။အဲ့လိုဆိုရင်ဒီတိုင်းဒေသတွေကသူတို့အကျိုးစီးပွားကိုမထိခိုက်သေးဘဲတရုတ်ကကြေကြေနက်နက်ကြီးဒုနှံ့ပြီးနေသွားမယ်ဆိုတဲ့သဘောမျိုးဖြစ်နေတာပေါ့။သူတို့ကိုမတိုက်ရင်ပြီးရောဆိုပြီးတော့မြန်မာနိုင်ငံတပြည်လုံးညီညာရေးရရှိဖို့ကိစ္စကိုတော့ထက်မတွေ့တော့ဘူးဆိုတဲ့သဘောမျိုးမကြောက်ဘူးလား။
Well, if you look at the overall economic push that China has over Myanmar or in mainland Southeast Asia,
instability. မြန်မာအပါဝင်အရှေ့တောင်အာရှကုန်းတွင်းနိုင်ငံတွေမှာတရုတ်လုံနေတဲ့စီးပွားရေးလုပ်ငန်းတွေအားလုံးကိုခြုံကြည့်မယ်ဆိုရင်တည်ငြိမ်မှုမရှိခြင်းဆိုတာဘယ်တော့မှသတင်းကောင်းမဟုတ်ပါဘူး။ဒါကြောင့်လို့မြန်မာနိုင်ငံမြောက်ပိုင်းနယ်စပ်တစ်လျှောက်မှာရှိတဲ့တိုင်းဒေသပဋိပက္ခတွေကိုမဖြေရှင်းနိုင်သမျှစီးရေးပဋိပက္ခတွေရှိနေသမျှတရုတ်အကျိုးစီးပွားအတွက်သတင်းဆိုးတွေပဲဖြစ်ပါတယ်။ဆိုတော့ရှင်မေးတဲ့မိကုံဖြေရမယ်ဆိုရင်တရုတ်ကဒီတိုင်းရင်းသားအင်အားစုတွေကိုလက်လွတ်လိုက်မယ်ဆိုတာလည်းမဟုတ်ပါဘူးလက်မလွတ်ဖဲထားဖို့ဆိုတာလည်းမဟုတ်ပါဘူးဒီငိမ့်ငိမ့်နဲ့ပတ်သက်လို့လဲထောက်ခံမထောက်ခံဘူးလည်းမဟုတ်ပါဘူးနှစ်ခုစလုံးနဲ့ဆန့်ကျင်ဘက်သဘောပါတရုတ်ကတော့ပိုက်လိုင်းကိုဆက်လုပ်မယ်ကြောက်ဖြူအထူးစီးပွားရေးဆောင်ကိုဆက်လုပ်မယ်ရထားလမ်းစီမံကိန်းကိုဆက်လုပ်မယ်ဆိုတာသာဖြစ်ပါတယ်ဒါမဲ့ဒါဟာငိမ့်ငိမ့်ဖြစ်စဉ်ကိုရပ်တန့်စေမယ်တစုံတစ်ခုဖြစ်အောင်လို့လုပ်မယ်ဆိုတဲ့သဘောလည်းမဟုတ်ပါဘူး တရုတ်ကမြန်မာနိုင်ငံရဲ့စစ်မှန်သောငြိမ်းချမ်းရေးကိုလိုချင်တယ်လို့တော့ကျွန်မထင်ပါတယ်။တရုတ်မပါရင်ကောဒီမြန်မာအဆင်ပြေမလား။တရုတ်မပါဘဲနဲ့ Federal စနစ်နဲ့ပတ်သက်လို့တက်မတော်ကတိုင်းရင်းသားတွေနဲ့အပေးယူလုံနိုင်မလား။ဒါတွေကပြည်ရင်းပြဿနာမြန်မာပြည်ရင်းကိစ္စပါ။ဒီပြဿနာတွေအတွက်ပြည်ပကိုအပြစ်တင်နေလို့မြန်မာပြဿနာပြည်လဲမှာမဟုတ်ပါဘူးရှင်။